โอเคปมคดรคิมาจูครับကျွန်တော်တို့အချိန်ပိုင်းအစာရှောင်တာရဲ့ကျန်းမာရေးကောင်းကျိုးတွေနဲ့လုပ်နိုင်တဲ့ပုံစံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မရေးစပြီးစမ်းလုပ်ကြည့်မယ်သူတွေအတွက်ဘယ်ပုံစံကအသင့်တော်ဆုံးဖြစ်မှာနဲ့ဆောင်ရွက်ရှောင်ရမ်းတွေကိုပါပြောမှာမို့ဒီနာရီပိုင်းနောက်တရချပြီးတော့တပတ်ကြိုက်တဲ့နေ့ရဲ့အစာရှောင်တဲ့ပုံစံ၃မျိုးမှာပေဟာကစလို့ဖို့အကောင်းဆုံးဖြစ်မှာကိုစရှင်းပြပေးပါလားဆရာမက
ြီးကျမတို့မြန်မာလူမျိုးတွေအတွက်ဆိုရင်ပေါ့နော်ဒီအချိန်ပိုင်းနဲ့ကန့်သက်ပြီးတော့ဒီ time restricted ပုံစံပေါ့အဲ့ဒီမှာဆိုလို့ရှိရင်မြန်မာလူမျိုးပဲဖြစ်ဖြစ်ပထမဆုံးစပြီးနေချင်းတဲ့လူတွေပဲဖြစ်ဖြစ်အဲ့ကောင်ကအသင့်တော်ဆုံးဖြစ်တယ်ဘာလို့လဲဆိုတော့ခနာကိုကြီးကတရက်လုံးမစားဘဲနေလိုက်ရင်ဘုန်းဆိုပြီးလဲကျသွားနိုင်တယ်အဲ့လိုမျိုးစစောကဟို 5-2 လို့ပုံစံမျိုးနဲ့အာတပတ်5ရက်မှာတော့ဟိုကြိုက်တာတွေကြိုက်တယ်လို့စားပြီးတော့2ရက်ထဲကိုကြာမှာကယ်လိုရီကိုဘုံးဆိုရှော့ချလိုက်တာလေလေ့ကျင့်ရတာနည်းနည်းလေးခက်တယ်အဲ့တော့အကောင်းဆုံးစပြီးလေ့ကျင့်တဲ့အတွက်ဆိုလို့ရှိရင်ခုနအချိန်ပိုင်းနဲ့ခြားပြီးတော့ပေါ့နော်အဲ့တော့နေတိုင်းနဲ့ပုံမှန်စားသွားမယ်အဲ့တော့မနေ့စာနေ့ကင်းစာအာအဲ့တော့ညစာကိုလွတ်မယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုနာယီပိုင်းခြားအစာရှောင်တာအတွက်ဘယ်အချိန်ရွေးတင်တာကိုရောအကြံပြုခြင်းတွေလားဆင်မ
အခုလိုမျိုး time အချိန်နဲ့သတ်မှတ်ပြီးတော့ကိုစားမဲ့ကယ်လိုရီကိုကန့်သတ်ပြီးတော့အချိန်16နာရီလုံးဝမစားဘဲနေမယ်18နာရီလုံးဝမစားဘဲနေမယ်ဆိုရင်ကိုယ့်ရဲ့အလုံးနဲ့ကိုကအဲ့အချိန်မှာအစာမစားဘဲနေအလုံးကကြာလုံနေရမယ်ဆိုရင်ကိုယ့်ခန္ဓာဘုံကနေလဲသွားလို့မရအောင်အလုံးကလုံရအောင်ပါဒါဆိုလို့ရှိရင်ကိုယ့်ရဲ့ time ကိုအချိန်ကိုကိုယ့်ဘောင်ကိုသတ်မှတ်ဘယ်အချိန်ရတော့ကိုကအလုံးကို heavy မလုပ်ဘဲနဲ့နားရမယ့်အချိန်နဲ့အဲ့ဒီအချိန်မျိုးမှာဒီ intermittent fasting လုပ်ကိုကကလာရခင်မီတော့ညဘက်အလိုလိုရတဲ့လူတွေရှိရလေနေဆိုင်နဲ့ညဆိုင်နဲ့အဲ့တော့ညတညလုံးကွန်ပျူတာနဲ့ထိုင်ပြီးတော့ကိုယ့်ရဲ့ဥမာဗီဒီယို editing လုပ်တာတို့အဲဥမာ online shopping လုပ်တာတို့ဟိုတချို့ကနေ့တနေ့လုံးကိုအလုံးမလုပ်ရအောင်ညတညလုံးလုပ်ရတာမျိုးလို့နောက်နေ့အတွက်ဆိုအဲ့တော့အဲ့လိုလူမျိုး dress ဆိုလို့ရှိရင်လေကိုမစားမဲ့နိုင်ကိုဘယ်အချိန်ကကိုအတွက်အကောင်းဆုံးအချိန်လဲအဲ့ဒီအချိန်ကိုနေ့စဉ်နဲ့မျှစနစ်တကျပုံမှန်ကိုကလုပ်သွားမယ်အဲ့တော့အဲ့ဒီအချိန်တိုင်းမှာမစားဘူးဆိုရင်နေကင်းဘက်မှာရှောင်မဲဒါမျိုးပေါ့
ဟုတ်ကဲ့ဆရာမဒီနေရာမှာအခုလိုအချိန်ပိုင်းအစာရှောင်တာအတွက်ရှောင်ရံရောပြောဖို့ရှိသေးလားဆရာမ
ကျမတို့ဒါ human nature လူတဘာဝပေါ့နော်ဘမောခတ်ချုပ်ဆရာတော်ဗျာကြီးဟောတာကိုအမှတ်မိနေတာဥပုပ်၃မျိုး၃စားရှိတယ်အာနွားချောင်းသားဥပုပ်အဲ့တော့နွားချောင်းသားဥပုပ်ဆိုတော့မနေ့ပြန်၈ပါးတီလာယူတော့မယ်ဆိုတော့ဒီနေ့နှစ်ပြန်၁၂နာရီမတိုင်ခင်စားဖို့စီဦးထောပတ်အချို့အချင်းငါအကုန်လုံးပြင်ဆင်ထား၁၂နာရီမတိုင်ခင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစားတဏ္ဍာရီဒီမစားတော့ပြီးရင်တေးသေးချာချာသိမ်းထားတဲ့နောက်မြင့်မနဲ့အာယုံထွက်ဥပုပ်ထွက်ရင်စားဖို့ပဇွန်တုတ်တွေကြသားတွေဝသားတွေစီဦးထောပတ်ကိမ့်မုံအချိုးချင်းအကုန်လုံးနောက်မြင့်မနဲ့၆နာရီထိုးတာနဲ့စားဆိုနွားကြောင့်သားဥပုပ်လို့ခေါ်တာအဲ့တော့သိပ္ပံကြီးကြကြတော့လေအဲ့ဒါတကယ်ပဲကျမတို့ recommend မလုပ်ဘူးအဲ့တော့အခုကျမတို့ဒီနာရီအတွင်းမှာမစားဘူးဆိုတော့ဒီနာရီအတွင်းမှာမစားခင်မှာရတာဒီကိုကြိုက်တော့အကုန်ဗိုက်ကြီးတို့ကိုစားမယ်ဆိုရင်လေအဆင်မပြေဘူးခန္ဓာကိုယ်ကြီးကအဲ့လောက်ကြီးလည်းလက်မခံဘူးအဲ့လောက်အစာချစ်ဖြစ်မှုကလည်းအဲ့လိုမြန်မြန်နဲ့အဲ့လိုချစ်ဖြစ်မပေးဘူးကျန်းမာရေးအတွက်လည်းမကောင်းနိုင်ဘူးအဲ့တော့ intermittent fasting လုပ်ပြီးဆိုလို့ရှိရင်မလုပ်ခင်မှာခုနဒီနာရီအတွင်းမှာအစာတွေမတရားမစားဘူးဒီနာရီပြည့်သွားတဲ့အချိန်မှာအစာတွေမတရားပြန်မစားဘူးဒါတွေရလည်းရှိတယ
်ဟုတ်ကဲ့ဆရာမကြီးနောက်ဆောင်ရံအတွက်ရောဆရာမပါအကြံပြုခြင်းတွေလဲ
ခုလို intermittent fasting လုပ်တာနဲ့တွဲပြီးလုပ်ရမှာကစားတဲ့အစာအတောက်ကိုဗိုက်ပြည့်အောင်စားရမယ်ဝတ်အောင်စားရမယ်ကယ်လိုရီကိုကျလျှော့ချရမယ်အဲ့တော့ဟိမဲ့တော့ဟိမဲ့ကျော်ဒီပကံကြီးစားမှာကယ်လိုရီကနည်းနည်းလေးပဲရှိတော့တစ်နေ့ကယ်လိုရီ2000ပြည့်ဖို့အတွက်အများကြီးစားလို့ရတယ်ဒါပေမဲ့အဲ့ဒီအချိန်မှာမယိုနီးစ်လေးတွေကက်ချပ်လေးတွေကယ်လိုရီများပြီးတော့3-in-1, 4-in-1 coffee mix တို့လေးတွေကော့စွဲတို့ကလေးတွေဒါမျိုးလေးတွေစားမယ်ဆိုရင်ကြတထုပ်တည်းစားရတယ်ကယ်လိုရီကထောင်ကျော်သွားပြီဆိုတော့တထုပ်ခွဲစားရင်ကိုတစ်နေ့လုံးစားကယ်လိုရီ2000ပြည့်သွားပြီ။ဘိုက်မှာနန်းတော့မစုပ်ဘူးဘလို့မှတော့မနေသေးဘူး။အဟာရအပြည့်နဲ့ဘာမှမရှိသေးဘူး။ဆိုအဲ့လိုမျိုးဆိုရင်တော့ဒါမှားတယ်ဇာတုပ်လေ့ကျင့်မှုစနစ်ပေါ့ဒါကြောင့်မို့လို့ intermittent fasting လုပ်ပြီဆိုလို့ရှိရင်အဟာရကကြတော့အရင်အရေးကြီးတယ်ကိုယ့်ရဲ့ဝင်ငွေနဲ့မျှတတဲ့ဟာကိုကိုကစံမာရေးနဲ့ညီညွတ်အောင်ဘုံးဆိုပြီးတော့လဲမသွားအောင်အဲ့တော့အထူးသဖြင့်နံပါတ်1အရေးကြီးဆုံးကခန္ဓာကိုယ်ကြီး6ခန်းပြီး dehydrate ဖြစ်မသွားအောင်ဒီ fasting လုပ်နေတဲ့အချိန်တွေမှာရေရတော့လုံးဝမပြတ်တမ်းတောက်ပေးရမယ်ပေါ့နော်ရေရတော့ထောက်လျှောက်တောက်ပေးရေတောက်ရေတောက်ရေတောက်ရေတောက်ဒါမှသာခန္ဓာကိုယ်ကြီးကရေနဲ့အသက်ရှင်ပြီးတော့ fasting လုပ်နေတော့မှာဒါကြောင့်ရေကိုမပြတ်တော့ပေးမယ် ကိုစားတဲ့အချိန်မှာစနစ်တကျရေတက်များတဲ့အဟာရများတဲ့အသီးအရွက်တွေများများစားပေးမယ်။အသင်စားသုံးတွေကိုဝေးနိုင်သမျှဝေးမယ်။အချို့အချင်းကတော့အသင်စားသုံး ready made တောက်လို့ရတဲ့ beverage အဖျော်ရမကားတွေကိုဝေးနိုင်သမျှဝေးမယ်ဆိုရင်လူခန္ဓာကိုယ်ကအချိန်ချာပြီးတော့စားသုံးနေတဲ့အစာမစားဘဲဖြတ်ထားတဲ့အချိန်မှာပို့ပြီးတော့ကျန်းမာပြီးတော့ခန္ဓာကိုယ်ရဲ့စွမ်းအင်တွေထုတ်နိုင်စွမ်းကပို့ပြီးတော့တောင့်တင်းခိုင်ပါတယ်ပို့တန်ပါတယ
်ဟုတ်ကဲ့ဆရာမနောက်ရောက်ဒီတွဲလှုပ်ဖို့အတွက်အကြံပြုချင်တာရှိသေးလားဆရာမ
သူနဲ့တွဲပြီးအမြဲတမ်းလုပ်ရမှာဒီခန္ဓာကိုယ်ရဲ့ exercise လို့ပြောတယ်အဲ့တော့ဒီအချိန်ချာပြီးတော့စားတဲ့နေရာမှာသူကခန္ဓာကိုယ်ကြီးကစားနေတာနဲ့အောင့်ခံနေရတယ်ဆိုလို့ကစိတ်ပိုင်းဆိုင်ရာလည်းချို့တယ်ရုပ်ပိုင်းဆိုင်ရာကလည်းပင်မနှွမ်းနေသွားတယ်အစာမစားပဲဖြတ်ထားတော့အဲ့အချိန်မှာကိုကစိတ်ပိုင်းဆိုင်ရာလည်းစိတ်တက်မကြောက်အောင်လမ်းလျှောက်နိုင်လမ်းလျှောက်မယ်စပိန်စီးနိုင်ရင်စပိန်စီးမယ်ရေကူးစရာရှိရင်ရေကူးမယ်အိမ်မှာခြံထဲမှာရှိရင်ခြံထဲမှာစိမ့်ပြီးတစ်ပင်တစ်ပင်ကလေးတွေမြေကြီးတူးဆွာတာလုပ်မယ်တဘာဝကြီးနဲ့ခန္ဓာကိုယ်ကိုထိတွေ့ပေးရတယ်အဲ့တော့မှဒီကောင်းလေးတန်းရအသက်ရှူတဲ့လေ့ကျင့်ခန်းပုံမှန်လုပ်ပေးမယ်။အဲ့ဒီနဲ့မှလုံနိုင်နေဆိုလို့ရှိရင်ဖြည်းဖြည်းလေးပြေးတဲ့ jogging ပြေးမယ်။အမြန်မြန်ပြေးနိုင်ရင်မြန်မြန်ပြေးမယ်။ဘာမှမပြေးနိုင်ဘူးဆိုရင်လမ်းလေးပဲရှောက်မယ်။အဲဒါမှမဟုတ်လို့ရှိရင်ငြိမ်ပြီးထိုင်နေတဲ့အချိန်မျိုးမှဆိုလေစိတ်အတွက် meditation လိုမျိုးတရားထိုင်တရားမှတ်တာလိုမျိုးဒါမှမဟုတ်လို့ရှိရင်လည်းခန္ဓာကိုယ်အကျောအစ်စ်တွေကိုစိတ်ငြိမ်ပြီးတော့ယောဂလေ့ကျင့်ခန်းလေးတွေလုပ်တာမျိုးဆိုဒါလေးတွေကဒီနေ့ကမ္ဘာပေါ်မှာကျမတို့အဟာရပညာရှင်တွေရောဈေးပညာရှင်တွေရောတကယ်အကုန်ဝိုင်းဝန်းပြီးတော့အကြံပြုနေကြတဲ့အလေးအကျင့်ကောင်းလေးတွေပါလို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးအတွက်လည်းစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ဒုက္ခရောက်မှုတွေဒီရုပ် physical suffering တွေအဲ့တော့စိတ်ချမ်းသာကိုကျမ်းမာပေါ့ဒါမျိုးတွေအကုန်လုံးအခုကျမတို့အားလုံးကကမ္ဘာမှာရှိတဲ့လူတွေအကုန်လုံးပါချမ်းသာအောင်စင်ရင်ပညာတတ်ပညာအကုန်လုံးဒါတွေမျှဝေပြီးခန်းစားနေရတဲ့အချိန်မှာလုပ်နိုင်မယ်ဆိုရင်တော့ကောင်းပါတယ်လို့အဓိကအရေးကြီးတာကခန္ဓာကိုယ်ဝိတ်ကျသွားဖို့လုပ်တာကိုထက်အဲ့ဒီဝိတ်ကျသွားတာမှာစနစ်တကျဝိတ်ကျသွားတဲ့နီးကျန်းမာတာတောင်မှအသက်ရှည်တာတောင်မှကျန်းကျန်းမာမာနဲ့အသက်ရှင်နေတဲ့သူတိုင်းအတွက်အင်မတန်မှကောင်းတဲ့ဗလိကျင်ကောင်းလေးတစ်ခုဖြစ်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ